နေ့အမေရိကန်သုံးအင်္ဂလိပ်စာစီစဉ်မှာတနားလူဒီဗီရတဲ့ဂန်ကိုခြေခံတဲ့အီဒီယမ်အသုံးမျိုးကိုတင်ပြပေးပါမို့ပထမအဦးဆုံးတင်ပြပေးမှာကတော့
Jump the gun
ဖြစ်ပါတယ်စာလုံးပေါင်းက JUMP jump ကခုန်ထွက်တာ THE GUN the gun ကတနားဆိုတော့စကွတ်ထုံရဲ့ဓာတ်ရိုက်ဒီဗီကတော့တနားခုန်ထွက်တာပေါ့ဒီအသုံးဆင်းသက်လာတာကတော့အကစားလောကကဖြစ်ပါတယ်အပြေးပြိုင်ပွဲတွေရဲ့တာအထွက်မှာရှင်ပြိုင်ကြသူတွေအနေနဲ့ဒိုင်ကနေတနမိုးပေါ်ထောင်အပြစ်တနဖောက်တန်ကြမှစပြေးရတယ်ဆိုတာသောရရှင်များအသိပါဒိုင်ကနေတနမိုးပေါ်ထောင်ပြစ်မီစိတ်ဆောလို့တာထွက်မိသူဆိုရင်သတိပေးခံရတာပြိုင်ပွဲကနေအထုတ်ခံရတာမျိုးဖြစ်တတ်ပါတယ် idiom ဆိုတဲ့ dewey ဒီဝေကတော့ကိုင်ကန်ရှင်ကိုယ်တိုင်မပြောရသေးဘဲကြားကလူကကြိုးဖောက်တယ်ချတဲ့သဘောမျိုးဖြစ်ပါတယ်အရေးကြီးတဲ့သတင်းဖြစ်မယ်ဆိုရင်ပြောဖို့အချိန်မတန်သေးပဲကြိုပြောလိုက်ရင်အထူးသဖြင့်နိုင်ငံရေးစီးပွားရေးစသဖြင့်မှာကာယကံရှင်ကိုထိခိုက်နိုင်တာမှုနှုတ်ဆောင်စည်းနိုင်ဖို့ကာယကံရှင်ကိုလေးစားဖို့ကအရေးကြီးလာပါတယ်။ပြောတဲ့မပြောတဲ့ဆိုတာချင့်ချိန်ရမှာဖြစ်ပါတယ်။ဒီအုံဟာအပြောမှာသာမဟုတ်ပါဘူး။အချိန်မတန်သေးပဲကြိုလုံးမိတာတွေအချိန်မဆောင်ပဲကြိုလုံးမိလိုက်လို့ကတိအောက်ဖြစ်ရတာမျိုးတွေကြုံရနိုင်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The minister jumped the gun by announcing the president will not seek a second term.
ဝင်ကြီးကသမ္မတအနေနဲ့သမ္မတဒုတိယတည်တံထမ်းဆောင်ဖို့ကြိုးပမ်းမှာမဟုတ်ဘူးလို့ကိုင်ကန်ရှင်အပြောမဆောင်ပဲကြိုပြောလိုက်တယ်လို့ဒီပဲရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ။
The minister jumped the gun by announcing the president will not seek a second term.
ခုဒုတိယတင်ပြပေးမယ့် idiom အသုံးကတော
့ smoking gun
ဖြစ်ပါတယ်။ဆလုံးပေါင်းက S M O K I N G smoking ကဒီနေရာမှာနီးကိုလို့ဒီပေရတဲ့ smoke gun နဲ့ဆင်းသက်လာပြီးတနားလို့ဒီပေရတဲ့ GUN gun ဖြစ်တဲ့ noun noun ကိုအထူးပြုတဲ့ adjective နာမဝိသေသနဖြစ်ပါတယ်။ smoking ကနီးကိုထွက်နေတာဆိုတော့စကွတ်ထုံရဲ့ဓာတ်ရိုက်ဒီဘေကတော့မိကိုထွက်နေတဲ့သနှက်ဖြစ်ပါလေလူတူဦးလက်ထဲမိကိုထွက်နေတဲ့သနှက်နဲ့လက်ပူးလက်ကျပ်မိတယ်ဆိုရင်သနှက်ပြတဲ့လူဟာအဲ့ဒီလူဖြစ်တယ်ဆိုတာတသိအထောက်ထားခိုင်လုံတယ်လို့ဆိုရမှာပါဒါကြောင့်ဒီအသုံးရဲ့ idiom ဒီဘေကတော့လူတူဦးအဖြစ်ရှိတယ်ဆိုတာကိုပြနိုင်တဲ့ခိုင်လုံတဲ့တသိအထောက်ထားကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The bank statementsproved to be a smoking gun of the financial crime.
ဘန်စီတွေကိုကြည်ချင်းအပြင်ငွေရေးကြီးမတမမှုမှာအပြစ်ရှိတယ်ဆိုတာကိုတက်တေခိုင်လုံနေတာတွေ့ရတယ်လို့ဒီပဲရပါတယ်။ George Cooper ပြတဲ့ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ The bank statements proved to be a smoking gun of the financial crime.
ခုနောက်ဆုံးကျင်ပြပေးမယ့် idiom အသုံးကတော့
stick to your guns.
ဖြစ်ပါတယ်။စာလုံးပေါင်းကSTICK stick TO2 stick to ကကတာကိုနဲ့မကွာထားတာ YOU ရရောတင်ရဲ့ GUNS guns ကတနတ်တွေဆိုတော့စကွိုက်ထုံရဲ့တရိုက်ဒီပဲကတော့တနတ်တွေကိုကိုနဲ့မကွာထားတာပေါ့ဒီနေ့အဖြစ်တနတ်တွေကိုကိုလက်ကနေမချတာပေါ့ဒီသုံးဆင့်တက်လာတာကတော့စစ်သားတဦးနေနဲ့တိုက်ပွဲမှာအရှုံးနေရင်ဆိုင်နေတယ်ဆိုတာကိုသိနေပြီမြင့်တနတ်ကိုလက်ကမချပဲဆက်ပြင်းနေတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom ဒီဘက်ကတော့နေ့စဉ်ဘဝမှာကိုယ်ခံယူချက်ကိုယ်ယုံကြည်ချက်ကိုဘယ်သူတွေဘာပြောပြောဆက်ဆွဲကင်ထားတာကိုဆိုလိုပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်ပါ
။ My parents wanted me to become a doctor, but I stuck to my guns and applied for engineering school.
ကျွန်တော်မိဘတွေကကျွန်တော်ကိုဆရာဝန်ဖြစ်စေချင်ကြတယ်။ဒါပေမဲ့လို့ကျွန်တော်ကတော့ကျွန်တော်ဖြစ်ချင်တာကိုအလျှော့မပေးဘဲအင်ဂျင်နီယာကျောင်းတက်ဖို့လျှောက်လိုက်တယ်လို့ဒီပေရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ My parents wanted me to become a doctor, but I stuck to my guns and applied for engineering school.
ဒီသတင်းပါ English American Style American Talk English စီစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော
့ Jump the gun.Smoking gun, stick to your guns.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပပြုမှာမို့စောင့်မျှော်နားဆင်ကြပါရှင်။